ွစ်ဇာလန်နဲ့ဗီယက်နမ်နိုင်ငံတွေကိုငွေကြေးကစားတဲ့နိုင်ငံတွေအဖြစ်သမ္မတထရမ့်အစိုးရကဗိုလ်တခုနေကတတ်မှတ်လိုက်ပါတယ်။ဒါ့အပြင်အမေရိကန်ဒေါ်လာနဲ့ရှင်ပြီးသုံးစွဲရမှာငွေလဲနှုန်းကိုရည်ရွယ်ချက်ရှိရှိတမိုးချထားတဲ့နိုင်ငံတွေအဖြစ်အိန္ဒိယ၊ထိုင်းနဲ့ထိုင်ဝမ်တို့ကိုလည်းအမေရိကန်ဘဏ္ဍာရေးဌာနကစည်းရင်းချက်တွင်တတ်မှတ်လိုက်ပါတယ်။COVID-19 ကာယရောဂါကကုန်သွယ်ရေးစီးဆင်းမှုတွေပေါ်မှာထိခိုက်မှုရှိနေတယ်လို့အမေရိကန်တို့ရဲ့ကုန်သွယ်ရေးလုံခြုံရေးမှုကိုလည်းပို့ပြီးတော့ကြီးမားစေခဲ့ပါတယ်။ဒီချက်ကလူမျိုးရဲ့လူနှစ်ရွေးကောက်ပွဲမဲဆွဲကလေးကလူငွေပြမှုကိုလျှော့ချပေးမယ်လို့ကြေညာထားတဲ့သမ္မတထရမ့်အစိုးရအတွက်လက်မခံနိုင်စရာဖြစ်နေတာပါ။ကနအီဝန်ကြီးဌာနအနေနဲ့အမေရိကန်လူငယ်တွေနဲ့အလုပ်သမားတွေအတွက်စီးပွားရေးတိုးတက်မှုနဲ့အခွင့်အလမ်းတွေကိုကာကွယ်ဆောင်ရှောက်ဖို့ခိုင်မာတဲ့ခြေလှမ်းကိုလှမ်းလိုက်တာလို့အမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းရဲ့ကြေညာချက်မှာပါရှိပါတယ်။2019ခုနှစ်တုန်းကငွေကြေးကစားရေးနိုင်ငံအဖြစ်သတ်မှတ်ခံခဲ့ရတဲ့တရုတ်နိုင်ငံကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးမှာပုံငွေအများပြားနဲ့အတန်းကြီးရနေတာကြောင့်စောင့်ကြည့်ရမယ့်နိုင်ငံစီးရင်ထဲမှာဆက်ပြီးတော့ထည့်သွင်းထားပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးမှာအနည်းဆုံးအမေရိကန်ဒေါ်လာ20ဘီလီယံနဲ့အထက်အတန်းကြီးရနေတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံသားငွေလဲနှုန်းဈေးကွက်ကိုဝင်ရောက်ဆွဲဖက်ကန်တွယ်မှုမှာ GDP ရဲ့200ခန့်လုံးကျော်ရှိတဲ့နိုင်ငံတွေကိုငွေကြေးကစားရတဲ့နိုင်ငံတွေအဖြစ်သတ်မှတ်လေးရှိတာဖြစ်ပါတယ်။အခုဒီစီးရင်ထည့်လိုက်တဲ့ဗီယက်နမ်နဲ့ဆွစ်ဇာလန်နိုင်ငံတို့ကနိုင်ငံသားငွေလဲနှုန်းဈေးကွက်ကိုဝင်ရောက်ဆွဲဖက်မှု900ခန့်လုံးနဲ့14ခန့်လုံးအတီးတီးရှိပါရဲ့ရှင်။